ထက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌမီလိုစီစတချီဟာထိုင်ဝမ်ကိုတွားရောက်လက်ပတ်ခဲ့တဲ့အပေါ်မှာတံပိုးကြီးကြီးပြန်ပြီးပေးဆပ်ရလိမ့်မယ်လို့တရုတ်နိုင်ငံကပြောပါတယ်။ထက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌဗစ်စချီဟာထိုင်ဝမ်နဲ့စီးပွားရေးတိုးမြင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။တရုတ်တို့ကထိုင်ဝမ်ကိုခွဲထွက်ဖို့ကြိုးစားနေတဲ့ပြည်နယ်အနေနဲ့တခြားနိုင်ငံတွေနဲ့တရုတ်ဝင်ဆက်ဆံရေးမလုပ်ရဘူးလို့သတ်မှတ်ယူဆထားတာပါ။ဒါကြောင့်ဂျာမနီနိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဟွန်ကြီးကချက်ပါလီမန်ဥက္ကဋ္ဌရဲ့အလဲပတ်ခီးတွေတုံ့ပြန်လက်စားချင်တယ်လို့ပြောပါတယ်။တရုတ်အစိုးရနဲ့ပြည်သူတွေကတော့ဒီကိစ္စအပေါ်ဘာမှမလုပ်ပဲဒီတိုင်းငြိမ်နေမှာမဟုတ်တယ်လို့လှုပ်ထားမှလည်းမဟုတ်ကြောင်းအမြုံမြင်နေတဲ့အပြုမူတွေတမိုးကြီးကြီးပြန်လည်ပေးဆပ်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝင်းကိုကိုးကားပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချက်သမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးထိုမတ်စ်ပက်ထရစ်ကချက်အစိုးရအနေနဲ့ပါလီမန်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခရီးစဉ်ကိုထောက်ခံခြင်းမရှိပေမဲ့ဝင်းရဲ့ပြောကြားချက်ကတိတ်ကိုပြင်းထန်လွန်းတာကြောင့်တရုတ်ဘက်ကရှင်းလင်းပေးဖို့လိုအပ်တဲ့အတွက်တရုတ်တံအမတ်ကိုဆင့်ခေါ်သွားမယ်လို့ပြောပါတယ်